ဖန်စီထားသူတွေကိုမိသားစုတွေနဲ့ဒီသတင်းပတ်ထဲတည်ဆုံဝင်ပြထားတဲ့အချိန်တောင်ငူထောင်မှာသမရဝင်းမြင့်ကိုဇနီးဖြစ်သူသမရကတော်ချိုချိုသွားတွေ့ဆုံခွင့်ရခဲ့တာဖြစ်ပါတယ်အသေးစိတ်အခြေအနေမသိရပေမဲ့သမရကြီးအနေနဲ့ကြမ်းကြမ်းမာမာရှိတယ်လို့ထောင်နေနီးဆက်သူတူက VOA ကိုအတည်ပြုပါတယ
်ဟောသူကအကူငန်ကြီးရလားတွေ့တာဟုတ်တယ်တွေ့တာဟုတ်တယ်ဒီမှာဒီအတိုင်းကိုပြီးခဲ့တဲ့ပဲဆိုလာမှသိတာလေအမပြောတာအမပြောတာတမန်ကောင်းတယ်လို့ပြောပါတယ
်စစ်ကောင်စီဟာအဝိမြင့်ကိုဒီနှစ်ဇန်နဝါရီလမှာနေပြည်တော်မှာလှည့်ဝှက်ထားတာကနေတောင်ငူထောင်ကိုပြောင်းလိုက်တာပါသမရဦးဝင်းမြင့်ဟာစစ်တပ်အာဏာသိမ်းချိန်2022ခုနှစ် February 1ရက်နေ့ကလေးကဖမ်းဆီးခံရပြီးစစ်ကောင်စီကအမှုပေါင်း၈မှုနဲ့သူ့ကိုတရားစွဲဆိုခဲ့ပါတယ်ဒီ၈မှုတွေသူ့ကိုကနဦးထောင်ဒဏ်၁၂နှစ်ချမှတ်ထားတာကနေထောင်ဒဏ်တချို့ကိုစစ်ကောင်စီကလျှော့ပေါပေးလိုက်တဲ့အတွက်လက်ရှိမှာထောင်ဒဏ်စုစုပေါင်း၈နှစ်ကြာခံနေရတာဖြစ်ပါတယ်ကိုဗစ်ဖြစ်ပေါ်တဲ့အချိန်ကစလို့ကိုဗစ်စီမင်းစည်းကမ်းအရထောင်ဝင်စာတွေ့ခွင့်ကို NLD အစိုးရလက်ထက်ကစပြီးတော့ပိတ်ပင်ထားတာပါ။အဲဒီနောက်အနာသိန်းစစ်ကောင်စီလက်ထက်မှာလည်းတခြားနေရာတွေမှာကိုဗစ်စည်းကမ်းတွေဖြေလျှော့ပေးခဲ့ပေမဲ့ထောင်ဝင်စာတွေ့ခွင့်ကိုတော့ဖြေလျှော့ခဲ့တာမရှိဘဲပြီးခဲ့တဲ့အောက်တိုဘာ24ရက်ကမှပြန်ပြီးတော့တွေ့ခွင့်ပေးခဲ့တာဖြစ်ပါတယ်။ထောင်ဝင်စာလူတွေ့ခွင့်အတွက်အိမ်တော်စုစီရင်တဲ့ရဲစခန်းထောက်ခံစာ၊ရက်ွက်ထောက်ခံစာနဲ့ကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးကြောင်းထောက်ခံစာတွေပါဖို့လိုတယ်လို့အကျဉ်းဦးစီးဌာနကထုတ်ပြန်ပါတယ်။ဒီကနေ့ဥဝင်းမြင့်မိသားစုတွေ့ခွင့်မှာလည်းဒီချက်လက်တွေတင်ပြခဲ့ရတယ်လို့အဲ့ဒီနီးဆက်သူကပြောပါတယ်။အောက်တိုဘာ24ရက်ကစပြီးအကျဉ်းထောင်တွေမှာထောင်ဝင်စာလူတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကစီစဉ်ခဲ့တာမှာအကျဉ်းသားတူကိုတလားတစ်ကြိမ်တခါတွေ့ခွင့်25မိနစ်နဲ့တွေ့ဆုံခွင့်ပေးပေမဲ့အခက်ခဲတွေကြုံရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတာဝန်ရှိသူတူကပြောပါတယ
်။ထောင်ဝင်စာတွေ့ခွင့်ရဖို့အတွက်ကိုထောက်တော်တကောင်စီရင်မှတ်ပုံတင်အကန့်ထောက်ခံစာရက်ွက်ထောက်ခံစာကိုဗစ်ဆစ်ဆီးပြီးကြောင်းကိုဗစ်ဆေးထိုးပြီးကြောင်းဆိုတဲ့ဟာမျိုးတွေဒီထောက်ထားတွေတောင်းတယ်တချို့မျိုးပေါ်မှာနေရသူတွေအတွက်ဒီထောက်ထားတွေကရနိုင်ပေမဲ့တချို့ရွာတွေမှာရှိတဲ့သူတွေဆိုလို့ရှိရင်ဒီလိုထောက်ထားမျိုးတွေကမရနိုင်ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ထောက်ထားတော့ဇကိုင်းမကွေးပဲဆိုလို့ရှိရင်သူကရွာလုံးကျွမီးရှို့ခံပြီးတော့ထွက်ပြေးတင်းချောင်နေကြရတာ။အဲ့ဒီချိန်ကမိသားစုဝင်တွေကတချို့ကချင်းောင်ထဲမှာရောက်နေတဲ့အခါမှာသူထောက်ထားတော်တွေကိုဘယ်ရက်ရက်ကဘယ်ရောကြီးစီမှာသွားပြီးတော့ထောက်ခံစာယူရမှာလဲပေါ့။ဒီအခါကျတော့တချို့ဆိုလို့ရှိရင်တကောင်စင်းတွေရောဘာတွေရောအကုန်လုံးဒီမီးရဲကိုပါသွားတဲ့အခါမှာပျောက်ဆုံးသွားပြီ။အဲ့ဒီနေရာမှာဆိုရင်တကောင်စင်းရှိကြပါတော့ရှိကြပါလေ။အဲဒီလိုအခက်ခဲမျိုးတွေရှိရအဲ့ဒါတွေကထောင်ဝင်စာတော့တွေ့ခွင့်ပေးတယ်ဒါပေမဲ့မင်းတို့လိုနေရာမျိုးတွေကမတွေ့နေဆိုတဲ့သဘောမျိုးပဲဖြစ်သွားတယ်။အဲ့ဒါကဒီလိုလေးဆိုမင်းတို့ထောင်ဝင်စာလာမတွေ့နေလို့ပြောလိုက်တဲ့သဘောမျိုးပဲဖြစ်တယ်
။လက်ရှိမှာဦးဝင်းမြင့်ရှိနေတွေကိုလည်းအမှုနယ်ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပုံမှန်144ဥပဒေထုတ်တားမြစ်ပိတ်ပင်ထားပါတယ်။လက်တလုံးမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါဝင် NLD တိုင်းပြည်နယ်ဝန်ကြီးချုပ်တွေကတော့အခုချိန်ထိမိသားစုနဲ့တွေ့ဆုံခွင့်မရသေးပါဘူး